ရန်ကုန်တိုင်းဒေသကြီးသင်္ကန်းကျွန်းခံတောင်ကလာပါမြို့နယ်လူလူချေပြူကိုဌာနကွန်မြူနတီစင်တာခန်းမှာပါလူငယ်နဲ့စိတ်သက်သာကြံ့ခံမှုကောင်းစေပေးသိပညာပေးတော်ရှိုးကိုယနေ့မိုးလယ်3နာရီချိန်ကကျင်းပပြုလုပ်ခဲ့ကြောင်းသိရပါတယ်ရှေးဦးစွာတောင်ကလာပါမြို့နယ်စာရေးဆရာတင်မှာစာရေးဆရာမပေါ်ပေါ်နဲ့ဦးစည်းရရှိတော်ခင်ဆွေးနွေးတို့ကစိတ်သက်သာကြံ့ခံမှုဆိုတာဘယ်လိုမျိုးလဲစိတ်သက်သာကြံ့တဲ့လူဒီမှာဘယ်လိုလက္ခဏာတွေရှိသလဲစိတ်သက်သာကြံ့ခံမှုကိုဘယ်လိုတိဆောက်သင်ပါသလဲလူငယ်တယောက်တည်းစိတ်သက်ကြံ့ခံမှုကဘယ်လောက်ထိအရေးကြီးတယ်လဲလူငယ်နဲ့စိတ်သက်ကြံ့ခံမှုနဲ့ပတ်သက်ရေးဖြစ်ဆက်ဆွေးနွေးပြမှုများကိုလည်းယခုလိုတည်ခဲ့ရပါတယ
်ဟိုမွေးရပါတချို့တွေကစိတ်အားငယ်တဲ့စိတ်သက်ပြွံ့ညံ့တဲ့လူတွေရှိတယ်အဲ့ဒီလူတွေကိုတော့ကျွန်မအားမငယ်ပါနဲ့ဘာကြောင့်လဲဆိုစိတ်သက်ကြံ့ခံတယ်ဆိုတာမွေးရပါအရေးချင်းမဟုတ်ပါဘူးဘယ်လိုလဲပြောဆိုခဏကတော့စိတ်ပြော့တဲ့လူတွေအားငယ်တဲ့လူတွေနေနဲ့လဲစိတ်သက်ကြံ့ခံအောင်ကျွန်မတို့ကိုယ်တိုင်ပြန်ပြီးတော့မှကိုပြုတ်ပြင်းတိဆောက်လို့ရတယ်ဆောင်လို့လဲရတယ်လုံလဲလုံကြောက်啊ကျိုးလဲကျိုးစားကြည့်ပါတကယ်ပဲစိတ်တက်ကြက်ခံသွားပါတယ်လို့ကျွန်မတော့အဲ့အတွက်ကိုတိုက်တွန်းရင်ပါတယ်เนาะဆရာမဟုတ်ကဲ့ရှင
်ဆက်လက်ပြီးတော့ဗောနော်ဒီစိတ်တက်ကြက်ခံလူတွေမှာဘယ်လိုလက္ခဏာတွေရှိပါသလဲရှင်
ဟုတ်ကဲ့ပါအများအားဖြင့်စိတ်တက်ကြက်ခံတဲ့လူတွေကိုကျွန်မလေ့လာကြည့်တဲ့အခါမှာသူတို့တွေကအခက်ခဲကိုလက်ခံနိုင်တယ်အဲ့တော့အခက်ခဲဆိုတာဖြစ်လိဖြစ်တဲ့သဘောရှိတာပဲဒါတွေကကိုမမဟုတ်ဘူးသူများတွေလည်းရှိတယ်ဗောနော်ဒါကိုကျွန်မတို့လက်ခံနိုင်တယ်ပြီးရင်ဘယ်လိုလုပ်မလဲဆိုတော့ critical thinking ဗောနော်အကောင်းမြင်စိတ်ကလေးလည်းကျွန်မတို့ရှိဖို့လိုတယ်နောက်ပြန်လည်ထူထောင်နိုင်တဲ့အင်းဆိုတာလည်းရှိရမှာဖြစ်တယ်လို့မိမိအနေနဲ့ထိ ंछ ုပ်လို့မရတဲ့တချို့ကိစ္စတွေကြတော့ဒါကြီးကိုဖတ်တော်ရပြီးတော့မှဟောငါမှဖြစ်ရလေချင်းဆိုတာမလုပ်ပါနဲ့လုံးဝထိ ंछ ုပ်လို့မရရင်လှုပ်ပေးလိုက်နော် let it be ပေါ်တော့ဆရာမဒါကိုဆွန့်လွတ်လိုက်လို့ရတယ်လို့နောက်ဆုံးအနေနဲ့ပြောချင်တာကျွန်တော်ဗုဒ္ဓဘာသာအနေနဲ့ပြောလဲဆိုရင်တော့မေတ္တာကရုဏာမုဒိတာဥပက္ခာဆိုတဲ့ဗေမစိုးတရား၄ပါးအောင်လဲနှလုံးသွင်းဆင်ခြင်နိုင်တာလဲဒါစိတ်တက်ကြက်ခံမှုတွေမှာရှိတဲ့အရေးချင်းတွေဖြစ်ပါတယ်လို့ကျွန်မအကြံပေးချင်ပါတယ
်
ဟုတ်ကဲ့ရှင်ဟုတ်ကဲ့
စိတ်တက်ကြက်ခံမှုကိုဘယ်လိုတိဆောက်သင့်ပါလဲရှင
်ဟုတ်ကဲ့ပါအဲ့တော့တိဆောက်ဖို့နီးလန်းတွေအသွဲသွဲရှိတဲ့အခါမှာဒါ short to the point ပေါ့နော်ဆရာမတကယ်လဲလွတ်လို့ရတယ်အဆင်ပြေလဲလွတ်လို့ရတာတွေကျွန်မရွေးချုပ်ပြီးတော့မှပြောရမယ်ဆိုလို့ရှင်တော့ကိုယ့်ရဲ့ဘဝအတွေ့အကြုံရှိတဲ့မိဘတွေဆရာသမားတွေကိုတော့၎င်းတော့တကယ်ကိုခင်မင်လေးစားရင်းနှီးတဲ့စိတ်ချရတဲ့မိတ်ဆွေပေါ့နော်သူတို့တွေနဲ့လဲဆွေးနွေးတိုင်ပင်ပြီးတော့မှအကူအညီတွေလဲရယူလို့ရှိပါတယ်နောက်တစ်ခုကတော့အခက်အခဲတွေကြုံတွေ့တဲ့အခါမှာအန္တရာယ်ကြီးလို့ဒါကြီးကိုမတွေးလိုက်ဘဲနဲ့ဒါငါလုံနိုင်တယ်ဒါ struggle ဒါစင်ခေါ်မှုငါ့ကိုစင်ခေါ်တာပဲဆိုပြီးတော့မှတောင်းကျွန်မတို့အကောင်းဆုံးဖြစ်ရှင်းတဲ့နီလန်းကိုရှာမယ်စိတ်အေးအေးလေးလို့ဆောင်သွားလို့လဲရတယ်နောက်လက်တွေ့ကျတဲ့ရည်မှန်းချက်တွေကိုထားပါသူ့ရဲ့ step by step ပေါ့နော် plan ထားပြီးတော့မှဒါသေးသေးလေးရစာပြီးအကြီးအကြီးကိုကျွန်မတို့ဆက်လက်ပြီးဆောင်ရွက်သွားမယ်နောက်တစ်ခုကတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိမယ် self confidence ရှိမှသာလျှင်ကျွန်မတို့ကစိတ်တက်ကိုကြံ့ခိုင်ပြီးတော့မှအရာရာကိုစွမ်းဆောင်နိုင်မယ်เนาะဆရာမအဲ့လိုမျိုးလုပ်နိုင်မှဖြစ်တယ်လို့နောက်တစ်ခုကတော့ချမ်းမာရေးလဲဂရုစိတ်ပါချမ်းမာရေးဆိုတာကိုယ်ချမ်းမာရေးတယ်မို့စိတ်ချမ်းမာရေးလဲလို့ပါတယ်ပေါ့နော်ဆရာမစိတ်ချမ်းမာရေးပါမယ်ဆိုတာဆိုဘလို့ challenge ပဲလာလားဘလို့စင်ခုံမှုပဲလာလားကျွန်မတို့ကတော့ကိုယ်ခံအားတွေစွမ်းအားတွေကောင်းနေတဲ့အခါမှာကောင်းစွာဖြစ်ရှင်းနိုင်မှဖြစ်တယ်လို့ဘူဒ္ဓတရားရှိပေမဲ့တုတ္တစာပေတွေလည်းများများဖတ်စေခြင်းနဲ့တုတ္တစာပေတွေဖတ်ရှင်းခြင်းကအတိဉာဏ်တွေဉာဏ်ပညာတွေရင့်ကျက်ပြီးတော့မှအတွေးခေါ်တွေကောင်းလာမယ် creative mind တွေဖြစ်လာတဲ့အခါမှာကျွန်မတို့ကောင်းကောင်း handle လုပ်နိုင်မယ်စမ်းဆောင်နိုင်မှဖြစ်တယ်လို့နောက်ဆုံးချက်ကတော့မိမိကိုယ်ခွေတဲ့ဘာသာပေါ့နော်ဆရာမဘယ်ဘာသာမှဆိုကျွန်မတို့ဘာသာကြီးလေးမျိုးရှိတဲ့အခါမှာမိယိုးဖက်လာအရာတော်၎င်းကိုကိုယ်တိုင်သက်ဝင်ယုံကြည်ပြီးတော့မှဘာသာကြီးအဆုံးအမတိုင်းလိုက်နာမယ်ကျင့်ကြံမယ်ဆိုတာစိတ်တက်ကစွမ်းအားတွေကိုကျွန်မတို့ကမမြင်နိုင်တဲ့တကူတွေပေါ့နော်ဒါတွေကျွန်မတို့မြင့်တင်နိုင်မှဖြစ်ပါတယ်လို့အကြံပေးချင်ပါတယ်ရှင
်
ဟုတ်ကဲ့ရှင
်ပြီးတော့နော်လူငယ်တယောက်အတွက်စိတ်တက်ကြက်ခံရမှုတွေပေါ့နော်ဒီဆရာမအနေနဲ့ဖြစ်စစ်စစ်ဆွေးနွေးဆရာမရှိရင်လည်းပြောပြပါအောင်ရှင်
ဟုတ်ကဲ့ပါတခုပြောချင်တာကတော့တချို့တွေကစူးစမ်းတယ်မအောင်မြင်ဘူးစိတ်တက်မကြပါနဲ့တခုရှိကလည်းစူးစမ်းတိုင်းလဲအောင်မြင်တာတော့မဟုတ်ဘူးနော်ကံညာဝရိယဆိုတဲ့အခြေအနေသုံးခုကလည်းအထောက်ပံ့ဖြစ်စီတယ်လေအဲ့တော့
အဆိုပါလူငယ်နဲ့စိတ်တက်ကြံ့ခံမှုဆိုင်ရာအသိပညာပေးဆွေးနွေးပွဲတွင်စိတ်တက်ကြံ့ခံမှုဆိုတာဘယ်လိုအကြောင်းအရာမျိုးစိတ်တက်ကြံ့ခံတဲ့လူတွေကဘယ်လိုလက္ခဏာတွေရှိတယ်လဲစိတ်တက်ကြံ့ခံမှုတွေမှာဘယ်လိုတိဆောက်သင့်တယ်လဲလူငယ်တွေအတွက်စိတ်တက်ကြံ့ခံမှုကဘယ်လောက်ထိအရေးပါတယ်ဆိုတဲ့အကြောင်းကိုပြည်ပြည်စုံစုံဆွေးနွေးပေးသားသည့်အပြင်အခြားသောအသိပညာပူးတွဲရရှိစေမည့်အကြောင်းအရာများကိုလည်းဆက်လက်တင်ဆက်ပေးတော်မူဖြစ်ကြောင်းသတင်းရရှိပါရခင်ဗျာဒီသတင်းကိုတမင်ပြန်ဆက်မှပေးပို့ထားပါရခင်ဗျာ